မြမာရေကုလသမဂ္ဂအစည်းအဝေးကြီးတွေရှေ့ပတ်ထဲရှိလာချိန်မှာ SACM လို့ခေါ်တဲ့မြမာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကလည်း R2B လမ်းစဉ်နဲ့လက်တွေ့အရေးယူဆောင်ရွက်ဖို့အကြံပြုလိုက်ပါတယ်ရှေ့ပတ်တနင်္လာနေ့စက်တဘာ23ကြာရင်48ချိန်မြောက်ကုလအလူခွင့်ရေးကောင်စီစည်းဝေးမှာ WIMMIMM လို့လည်းခေါ်တဲ့ကုလရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အစည်းအဝေးခန်းစားကိုဆွေးနွေးဖို့ရှိတယ်လို့ကုလအထင်ကရပုဂ္ဂိုလ်တွေပါတဲ့အခုအကြံပေးကောင်စီကဒီနေ့ထုတ်ပြန်လိုက်ပါတယ်။ကုလရဲ့မြန်မာဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းရန်ဟီလီလည်းပါတဲ့ဒီ SACM အဖွဲ့ကဆက်ပြီးအခုကုလလူခွင့်ရေးကောင်စီစည်းဝေးမှာ WIWM အဖွဲ့ကစုဆောင်ထားချက်တွေအပြင်လူခွင့်ရေးကော်မရှင်နာမင်းကြီးရုံးနဲ့လူခွင့်ရေးအထူးကိုယ်စားလှယ်တွေလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဒါအပြင်ရှေ့ပတ်အင်္ဂါစက်တဘာ14မှာစမယ့်86ချိန်မြောက်ကုလအထွေထွေညီလာခံမှာလည်းစစ်ကောင်စီရင်ဆောင်အစိုးရနဲ့ NUG မြို့သားညီညွတ်ရေးအစိုးရတို့အကြားအပြိုင်ကိုစားပြုဖို့တွင်တွင်ထားတာအတွက်ဆွေးနွေးပွဲတဲ့လူခွင့်ရေးအထူးကိုယ်စားလှယ်ကအစီရင်ခံစာတွင်တွင်မှုရှိတယ်လို့လည်း SACM အဖွဲ့ကဆိုပါတယ် NUG အစိုးရကခုခံစစ်ချိန်ညားလိုက်ချိန်မှာမြန်မာနိုင်ငံအတွက်ကုလသမဂ္ဂဘက်ကလက်တွေ့အရေးယူမှုနှောင့်နှေးခဲ့တာကိုမနေ့ကပဲဝေဖန်ခဲ့တဲ့ဒီ SACM အဖွဲ့ကကုလလုံခြုံရေးကောင်စီအနေနဲ့ R2B လို့ခေါ်တဲ့ခုခံကာကွယ်ပေးရေးတာဝန်ရှိမှုလမ်းစဉ်အောက်ကနေစစ်ကောင်စီပေါ်လက်နက်ပိတ်ဆို့ပြီးစစ်ကောင်ဆောင်တွေနဲ့စစ်တပ်စီးပွားရေးပေါ်တန်ခတ်ကဖြတ်သုံးဖြတ်လုပ်ဖို့ပါအကြံပြုလိုက်ပါတယ်။ကုလရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ FFMM ထိပ်ပန်းရာရှိဟောင်းတွေဖြစ်ခဲ့တဲ့ခရစ်စီတိုဒီနဲ့မာဆူကီဒရက်စမန်တို့လည်းပါတဲ့ SACM အဖွဲ့ကပဲဖြတ်သုံးဖြတ်ဆိုလိုရင်းကလက်နက်ငွေနဲ့အပြစ်မပေးဘဲလွှတ်ထားတာတွေကိုဖျက်တောက်ဖြစ်ဖို့ပါလို့ဆိုပါတယ်ခင်ဗျ။